ကိုကန့်ကိုပိုင်အုတ်ထုတ်ခွင့်ရဒေတာလောက်ကင်မျိုးကိုအစိုးရစစ်တပ်ကလုံခြုံရေးအပြစ်ချထားလိုက်ပြီးတိုက်ပွဲဟာဒီကနေ့တော့ငြိမ်သက်သွားခဲ့ပြီလို့မြို့ကန်တွေကပြောပါရယ်လောက်ကင်မျိုးမှာတွားရောက်လှုပ်လှုပ်ကင်နေကြသူတွေဟာတရုတ်နိုင်ငံဘက်နဲ့လာရှိုးမျိုးဘက်တွေကိုထောင်နဲ့ချီတင်းရှောင်နေကြပါရယ်လောက်ကင်မျိုးရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
လောက်ကင်မျိုးနဲ့ပဝင်းကျင်ဒေသတွေမှာတနင်္လာနေ့မနေ့အစောပိုင်းကအနည်းဆုံး၄နေရာလောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးနေကင်းပိုင်းမှာတော့တိုက်ပွဲတွေဟာငြိမ်သက်သွားခဲ့ပါတယ်။ဒီကနေ့မှာတော့လောက်ကင်မျိုးတွင်ကိုအစိုးရတပ်မတော်ကလုံခြုံရေးတင်းကျပ်လိုက်ပြီးတိုက်ပွဲတွေငြိမ်သက်နေကြောင်းလောက်ကင်မျိုးကတယောက်ကပြောပါတယ်။
တော်ကြီးရဲ့တာကစားပကားရတော့အကုန်လုံးမျိုးလုံးလုံးကြီးတာအကုန်လုံးတက်ဒီပါရီဖြန့်ထားတယ်လေစိုက်ခင်းလေးလက်ခင်းလေးတော့ဘယ်မျိုးလုံးတော့ရှင်နေကောင်းနေပါပြီအကုန်လုံးတက်ဖြန့်ထားပါတယ်စိုက်ပွဲရောနေကောင်းပါပြီ
မျိုးတွင်းမှာတက်မတော်ကတန်ချက်ကရင်ရင်းနဲ့လက်ပတ်တာတွေတွေ့ရသလိုဈေးဆိုင်တချို့လည်းပြန်ဖွင့်နေတာတွေ့ရကြောင်းပြောပါတယ်လောက်ကင်မျိုးတွင်းမှာတိုက်ပွဲတွေညင်သွားပေမဲ့လောက်ကင်မျိုးကိုလာရောက်အလုလုကင်သူတွေဟာနေရက်ပြန်တင်းရှောင်နေကြကြောင်းလဲလောက်ကင်လာရှုကားပြေးဆွဲသူတူကပြောပါတယ်
ကျွန်တော်တို့ကလောလောဆယ်စနေပိုင်း6စီးပြာကိုတောက်စီးတော့မကားသေးဘူးနောက်မှလည်းဖြတ်ပြင်းနေသေးတယ်လူတွေကတော့အခုဟိုဟာလာရှိုးမှလည်းရောက်တဲ့လူတွေကတော့ရောက်ကုန်ပြီကောကိုရဲ့အားလုံးလေးငါးလောက်တော့ရှိတော့မယ်တနေ့အခုကျွန်တော်ကားတော့မဟုတ်ဟိုဟာရောင်50ကျော်ပါတယ်လုံကမာတော့ဆုံးမပေါ်အဲ့ဒါမှကိုနေကုန်ချလုပ်တဲ့လူတွေတို့ဖျံလို့ပါဟိုတော့ကိုအဲ့လူတွေများတယ်ဗျာကျွန်တော်ကားတော့မဟုတ်ဒီဘက်မန်းလေးဘက်ကိုပြန်ဖို့သူ့နယ်တွေကိုပြန်ဖို့တော့လောတယ်အချိန်ကတော့အကခဲပြင်းနေရပေါ်ရကူရတရုတ်ကြည်ဘက်ထဲဝင်တဲ့လူတွေရှိတယ်ဗျ။အောက်ကိုင်းကနေဆင်းပြီးသူတို့တရုတ်ကြည်ရဲ့ဝင်တဲ့ဟာတွေတော့ရှိတယ်။အားတော့ဗမာတွေမဟုတ်ဘူးကွာ။အဲ့ဒါတော့တရုတ်တွေပဲပေါ့
။လောလောဆယ်မှာလောက်ကိုင်းမျိုးကအထွက်ကားတွေကိုခွင့်ပြုပြီးအဝင်ကားတွေကိုတော့တားမြစ်ထားတယ်လို့လည်းပြောပါတယ်။လောက်ကိုင်းမျိုးကတင်းချောင်လာသူတွေကိုတော့လာရှိုးမျိုးမန်ဆူဖုန်ကြီးကျောင်းမှာခိတ္တနေရာချထားပြီးနောက်ပိုင်းမှာတစ္ဆယ်ရအရက်ကိုမန်ဆူဆရာတော်ကတာဝန်ယူပို့ဆောင်ပေးနေတယ်လို့လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူဦးမမောင်တန်းကပြောပါတယ်
။ဒီနေ့မနေ့7နာရီကနေအခုညနေ4နာရီခွဲထိအားလုံးဟိုဟာတော့ရှိပြီ။နေရာနဲ့64ဦးရှိပြီ။အခု4နာရီခွဲထိပေါ့နော်။နေရာနဲ့64ဦးရှိပြီ။အဲ့ဒီမှာခုနက4နာရီကျွန်တော်တို့တုတ်ဟိုတုတ်ပို့လိုက်တာ139ဦးပို့လိုက်ပါခင်ဗျာ။နေရာဒေတာကိုပေါ့နော်။သူတို့ဟိုဟာကိုပေါ့။အဲခဏနေရာသူညအောင်ဖောက်ဝင်မှုရှိတယ်။တား5စီး6စီးလောက်ထွက်လာပြီလို့3နာရီသတင်းရထားတယ်။သူတို့ရောက်လာလိမ့်မယ်။သူတို့ချောင်းမှာပဲထိုင်မယ်။ချောင်းမှာပဲထိုင်မယ်။ညသမင်းရှင်းမယ်။ချောင်းမှာထိုင်မယ်။မနေ့ရှင်းမယ်။ရှင်းပြီးရင်သူတို့ပြန်လို့ရှင်းမယ်။ကားစီရင်ပြီးပေါ့နော်
။ဒီနေ့ကနေ့ကဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာရဲတပ်ဖွဲ့က9ယောက်နဲ့အရက်သား6ယောက်တေဆုံးခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20လောက်ကိုလည်းသိမ်းဆည်းရမိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးကော်မရှင်နဲ့အပြစ်မရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေပါဝင်စီရေးနဲ့27ရာစုပင်လုံကိုတက်ရောက်နိုင်ရင်ညှိနှိုင်းနေကြောင်းဒေသခံတွေကိုတည်ကြည်ထိခိုက်စေတဲ့အပြစ်မဲ့ပြည်သူတွေကိုဒုက္ခကြုံတွေ့စေတဲ့လက်နက်ကင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးငြိမ်းချမ်းရေးစပွဲဝိုင်းစီကိုဥတည်ရေးအတွက်တိုက်တွန်းထားပါတယ်။ကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကစီရေးအရာဖိအားပေးထိုးစစ်ဆင်နေတာကြောင့်အခုလိုပြန်လည်တိုက်ခိုက်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်နယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအ мян ဆုံးရပ်ဆိုင်းပြီးမတူညီတဲ့အယူဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံအတွင်းဝင်ရောက်ခိုလုံသူတွေကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့တွေပေးအပ်နေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။